ကမ္ဘာနေရာအနှံ့မှာကပ်ရောဂါကြောင့်ပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအစိုးရကနေရက်ပြန်နိုင်ဖို့စီစဉ်ဆောင်ရွက်ပေးနေပေမဲ့အတွာလာအကန့်အသတ်တွေနဲ့တခြားအခြေအနေတွေကြောင့်နိုင်ငံသားတချို့နေရက်ပြန်ဖို့အခက်အခဲရှိနေသေးပါ။အိန္ဒိယမှာနေရက်ပြန်နိုင်ရေးအခက်တွေ့နေတဲ့မြန်မာနိုင်ငံသားတချို့တန်ယုံကိုစီရင်ပေးသွင်းပြီးပြန်နိုင်ဖို့ကြိုးစားနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်။ကျွန်မကတော့စုစုပါ COVID ကပ်ရောဂါကြောင့်နိုင်ငံတကာမှာပြပလေချောင်းလိုင်းတွေပိတ်ထားခြင်းနေရက်ပြန်မှုအခက်အခဲရှိနေသူတွေကိုသက်ဆိုင်ရာအစိုးရကကယ်ဆယ်ရေးလင်ရင်နဲ့ပြန်လည်ခေါ်ဆောင်နေတာပါ။အိန္ဒိယနိုင်ငံကိုအကြောင်းအမျိုးမျိုးနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသား298ဦးကိုလည်းမေလအတွင်းမှာကယ်ဆယ်ရေးလင်ရင်စီစဉ်ပြီးတော့အတုလိုက်ခွဲတတိယအကြိမ်အထိပို့ဆောင်ခဲ့ပါတယ်။ဒါပေမဲ့မြန်မာတို့ချက်နေသေးဖြစ်လို့အစိုးရကစီစဉ်ပေးတဲ့ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်မှုကိုမျှော်လင့်နေကြတာပါ။
အချိန်ကာလလည်းမှန်းလာတဲ့ပို့သွားတယ်ငွေကြေးကလည်းမှန်းလာတဲ့ပို့ပုံသွားတယ်နော်အခုကတော့မိသားစုတိုင်းမင်းသားတော့လေးရင်တကယ်လို့ကယ်ဆယ်ရေးလင်လိုင်းပြန်မဲပြန်လိုက်တော့မယ်နောက်တဲ့6လအတွင်းငွေကြေးရစာပြန်ကြိုးစားမယ်နော်ပြန်ကြိုးစားပြီးတော့ပြင်ငိန်သွားပြီဒီကိုဗစ်လည်းကဘာနေပြီးတော့နော်တော်တော်လေးကင်းစင်သွားပြီဒီအဓိကတော့ daily ပေါ့အခုက daily မှာတအားဖြစ်များနေတော့ daily မှာနည်းသွားပြီဆိုရင် daily မှာပြင်ငိန်သွားပြီနော်ယောဂထိန်းနိုင်သွားတဲ့ဟာမျိုးပပျောက်သွားတဲ့ဟာမျိုးအဲ့ကြမှာပဲပြန်လာတော့မယ်လို့ချုံးဖြတ်ထားတယ်
ဒါကတော့အိန္ဒိယနိုင်ငံ New Delhi မြို့မှာစေကူတာခံယူဖို့ဖေဖော်ဝါရီလကတည်းကရောက်နေတဲ့ကိုကောင်းထက်ကျော်ပြောတော့တာပါ။ပြောင်းချင်သူအချင်းချင်းချိတ်ဆက်ပြီးတန်ယုံကိုစီရင်ပို့ဖို့အတွက်စီစဉ်နေတာဒီကနေ့အထိဆိုအယောက်30လောက်အထိရှိသွားပြီလို့သူကဆိုပါတယ်။ကယ်ဆယ်ရေးလင်ရင်စိုက်ကတဲ့ New Delhi Chennai နဲ့ကြရအထိသွားဖို့အခက်အခဲရှိတာကြောင့်တန်ယုံကိုပြန်လို့သူစီရင်ပို့ထားပေမဲ့လည်းအခုချိန်ထိမွန်မိုင်းမှာသာရှိနေသေးတဲ့ကိုအောင်မျိုးထက်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါဗျ။
မွန်ပိုင်းကနေလေလင်ရင်က relief flight ကမရှိဘူး။တခြားမျိုးကိုသွားစီးရမယ်ဆိုတော့ဒီ agent ကမစီစဉ်ပေးနိုင်ဘူး။အဲ့ဒါနဲ့ဆိုတော့ဒီမွန်ပိုင်းမှာတောင်းတင်းနေတာ။ဒီတန်ယုံကအမားကြီးရယ်လည်းတော်တော်ကိုညီပါတယ်။ခုနောက်ပိုင်းတော့ဒီ relief flight ကိုပဲပြန်အားကိုဖို့လူလိုက်စုနေတဲ့သဘောပါပဲ
။ကယ်ဆယ်ရေးလင်ရင်နဲ့အမြန်ပြန်နိုင်ဖို့စောင့်မျှော်သူတွေရှိနေပေမဲ့လည်းအိန္ဒိယရောက်မြန်မာတချို့ကိုစတုထအချိန်မြောက်ပြန်လည်ခေါ်ဆောင်နိုင်ရေးကတော့မသေချာသေးပါဘူး။အခုဇွန်လကုန်ပိုင်းအထိစီစဉ်ထားတာမရှိသေးတဲ့အကြောင်းကိုကောင်စစ်ရေးရာနဲ့ဥပဒေရေးရာဦးစီးဌာနက VOA ကိုပြောပါရယ်
။ Relief flight စီစဉ်မှုဆိုပြီးအရေးတွက်ကကန့်သတ်ထားတာတော့မရှိပါဘူး။ဒါပေမဲ့တန်ယုံမှလာပြီးအခုညတောင်းခံရတဲ့စည်ရင်းနေနဲ့ကြည့်ပြီးဒီဘက်မှာလည်းပဲလက်ခံဖို့ရတဲ့အတွက်အကျမကြီး guarantee လုပ်ဖို့အတွက်နေထားပေါ့နော်။လက်ခံနိုင်နေထားပြီးဒီ airline ပြန်သွမ်းနိုင်တဲ့အခြေအနေ airline ဒီ၎င်းပို့ဆက်ဒီ၎င်းစီစဉ်ဆောင်ရွက်ပေးနိုင်တဲ့အခြေအနေတော့မူတည်ပြီးလုပ်ထားတာရှင့်။ဆိုတော့ကျွန်တော်တို့ခုလက်ရှိတော့ခေါ်ထားခဲ့ပြီးတာရှိတယ်။အိန္ဒိယနေပြီးတော့မှဆက်လက်ပြီးတော့ဒီလာကုန်အထိကတော့ရထားတဲ့ခီးစဉ်မရှိနေသေးဘူး။ဒါပေမဲ့လိုအပ်ချက်အရဆောင်ရွက်ဖို့ဆိုတာအမျိုးကတော့ဒါကျွန်တော်တို့တန်ယုံကြီးသက်ဆိုင်ဝန်ကြီးဌာနလေးနဲ့တော့ညှိနှိုင်းပြီးဆောင်ရွက်သွားဖို့ကတော့ရှိရပါတော့။လုံးဝမခေါ်ဘူးဆိုပြီးတတ်မှတ်ထားတာမျိုးမဟုတ်ပါဘူးရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးမှရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဓာတ်ခွဲစမ်းသပ်မှုတွေအရပိုးရိပ်လူနာ3သိန်းကျော်ရှိသွားပြီးတိဆုံးသူကတော့တပေါင်းကျော်အထိရှိထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။